ကျန်ကုန်မြို့မိုးကုတ်ဝိပဿနာတရားစဉ်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်း၌လေးရက်ဆယ်လနှစ်ထောင်လေးခုနှစ်နည်းနည်းခုနှစ်နာရီအချိန်တွင်ကမ္မထာနာစရိယာဆရာတော်ဦးစံတာဝရဘိဝန္တအရှင်သူမြတ်ဟောကြားအပ်သောခန္ဓာဉာဏ်ရောက်ပဋိစ္စသမုပ္ပါဒ်တင်ဒန်းတရားတော်
ယခုချိန်ခါမှာစပြီးပရိသတ်သမုပ္ပါဒ်တရားနာကြကြရမှာဖြစ်ပါတယ်ပရိသတ်သမုပ္ပါဒ်တရားတော်များမဟောကြားကြမြင်မနာကြကြမြင်ပါတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတ္တသုံးကျင်ရွတ်ဆိုရေးပူဇော်ကြောကြပါကုန်သောနမောတတ္တသဂဝါတော်သရဟတော် သမ္မာသမ္ဗုဒ္ဓတာနမောတတ္တသဂဝါတော်သရဟတော်သမ္မာသမ္ဗုဒ္ဓတာနမောတတ္တသဂဝါတော်သရဟတော်သမ္မာသမ္ဗုဒ္ဓတာ မူလနှစ်ပြားစာကြည့်တော်လင်္ကာများကိုရွတ်ဆိုးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနှစ်ပြားသစ္စာနှစ်ခုလေးခုအလွာသင်္ကာတစ္ဆတ်ပါတရားကိုများနေသုံးပါးအစနှစ်ရမူလာဘုသောဝနေကာလာသုံးပြား600နှစ်ဤရှိသွဲကိုအလွယ်ကျမ်းမသိစေရသည်သန္တရာမလွတ်ကြောင်းသည်အဝိဇ္ဇာနေတနာယေခံဥပါရံကံကြောင့်ယုံနံပေါ်အပင်မမျိုးယုံမှဖြင့် အမြင်မပြဆက်ဆက်သည်ဟံဆာကြောင်းနယောနယောကြောင့်ဟံအဖမ်းမှပြပြန်လေးအလျောယမသကြစသည်များကသင်ရှားပြုရင်သင်ရင်ဖန်စဉ်အကြောင်းရင်းကြောင့်လုံနှံ့များစွာသတ္တဝါတို့ဖြစ်လာရမှု မဟုတ်ဉာဏ်ကြီးရှိရောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးလေးသိချင်းနဲ့ကပါတသိပါရမီတော်ဤဖြည့်ပြီးတော့နောက်ဆုံးသိတ္တမင်းသားဘဝရောက်တဲ့အခါမှာ ရာဇဂျိုမျိုးအနီးမကရာတိုင်းအပါဝင်ဥရဝေလာတော်တန်းမှာ6နှစ်တိုင်တိုင်ဒုက္ခရစရိယာကျင့်တော်မူခဲ့ပါတယ်ဒုက္ခရစရိယာဆိုတာအင်မတန်ပင်ပန်းပန်းကျင့်ရတဲ့အကျင့်ဒုက္ခရကပင်ပန်းပန်းစရိယာကကျင့်ပင်ပန်းပန်းကျင့်ရတဲ့အကျင့်ကို6နှစ်တိုင်တိုင် ကျင့်တော်မူခဲ့အဲဒီလိုကျင့်တော်မူခဲ့ပြီးတော့မှ6နှစ်ကျော်ရောက်လာတဲ့အခါကျတော့မဟာတက္ကရအဖြစ်103ခုနှစ်ဆိုတာကမြတ်စွာဘုရားရဲ့ဘိုးတော်အင်ဇနာမင်းကြီး ဖြိုခွင်းထားတဲ့တက္ကရဘိုးတော်ကနေပြီးတော့သူ့လက်ထက်မှာတက္ကရကိုဖြိုခွင်းပြီးတော့တိက္ကနေစရည်တွေ့လို့အဲ့ဒီအချိန်မှာ103နှစ်မြောက်ရောက်လာခဲ့ပါတယ်အဲ့ဒီ103နှစ်မြောက်ရောက်လာတဲ့အခါမှာဘုရားလောင်းမထေမြတ် နန္ဒစောသောသေနာနီကုန်းသို့ဆုံးကကြွအရိလိုဆုံးကမကြွခင်မှာညဘက်မှာလည်းပဲအိမ်မက်ကောင်းနေမြင်မဲ့တော့ မနေ့ရောက်လာတဲ့အခါမှာအိမ်မက်တွေပြန်စဉ်းစားလို့ငါဒီနေ့တော့ဧကံမောချဖျားဖြစ်လိမ့်မယ်လို့သူကိုယ်သူနမိတ်တွေဖတ်ပြီးသင်္ဏနီကောင်းသူဆုံးကကြွဆုံးကမကြွခင်မှာနည်းနည်းလေးအချိန်စောသေးတာနဲ့သင်္ဏနီကောင်းရဲ့မလားမကန်းတခုသောညောင်မင်းကြီးအောက်မှာခိတ္တထိုင်ပြီးတော့သတင်းသုံးတော်မူနေပါတယ်အရိချင်းခါမှာသင်္ဏနီကောင်းရဲ့ရွာသူကြီးရဲ့သမီးသူဇာတာသူကလည်းပဲဒီညောင်မင်းကြီးမှာတစ်ချိန်တုန်းကသားစုပန်ခဲ့တာယခုသားစုပန်တာပြည့်ပြီသားကလေးမွေးဖွားလာလို့ကျေးဇူးတင်လို့ဒီညောင်မင်းကြီးမှာအများရသွားသွားပြီးတော့ပူဇော်ကြောနေအဲ့ဒီနေ့မှာလည်းပဲထုံးစံအတိုင်းပဲပူဇော်ကြောဖို့ရန်ကနာနုဇော်နေစီစဉ်ပြီးတော့အပေါ်ဖြစ်တဲ့အမျိုးသမီးငယ်လေးတယောက်နဲ့ညောင်မင်းကြီးစီတို့သွားတယ်။ဘုရားလောင်းမထေရ်မြတ်ကြီးကိုတွေ့တဲ့အခါမှာဩအရင်တုန်းကညောင်သောနမင်းကြီးကကိုယ်တိုင်ကိုထင်ပြပြီးတော့မသုံးဆောင်ဘူး။ယခုချိန်မှာတော့ညောင်မင်းသောနမင်းကြီးကကိုယ်တိုင်ကိုထင်ပြပြီးတော့ငါရဲ့ပူဇော်တဲ့ပူဇော်မှုကိုလက်ခံတော့မှာပဲလို့သူ့စိတ်ထဲမှာဒီလိုပဲသဘောပေါက်ပြီးတော့သူ့မှာပါလာတဲ့ခန္ဓာနုဇွန်းနေဆက်ကပ်ပါတယ်ဘုရားလောင်းတော်မထေရ်မြတ်ကြီးကလည်းပဲဆုံးခံကြွတော့မမှုရပဲနဲ့အသင်သင်ရလာတဲ့ခန္ဓာနုဇွန်းလက်ခံပြီးတော့အဲ့ဒီအချိန်မှာဖုံးပေးသုံးဆောင်လိုက်ပါတယ်ခန္ဓာနုဇွန်းနေဖုံးပေးသုံးဆောင်ပြီးတော့မိမိရဲ့တပိတ်ကိုနေရင်္ဒရာမြကန်းပါမှာစေကြောသုတ်ပင်ပြီးငါဒီနေ့ဧကံမောချဖျားဖြစ်မယ်ဆိုရင်ဟောဒီတပိတ်ကလေးကိုရေထဲမှာမျောလိုက်မယ်ဧကံမောချဖျားဖြစ်မယ်ဆိုရင်ဒီတပိတ်ဟာရေစံကိုဆန်တက်ပါစေလို့အဋိဌံပြီးတော့မျောလိုက်အဋိဌံသည်အာလျောစွာပဲသူရဲ့တပိတ်ဟာရေစံကိုဆန်ပြီးတော့တက်သွားပါတယ်။ရေစံကိုဆန်တက်သွားပြီးတော့မှရေအောက်သို့နှိမ့်မြုပ်သွားတယ်။အဲဒီအချင်းရာကိုမြင်လိုက်တဲ့အခါမှာဘုရားလောင်းတော်မထေရ်မြတ်ကြီးကဒုတိယအကြိမ်ဂါဒီနစ်သေးကြပေါ့ဖျားဖြစ်မယ်လို့စိတ်ထဲမှာဆုံးဖြတ်လိုက်အဲဒီလိုဆုံးဖြတ်ပြီးတော့မှနေရင်္ဒရာမြေကိုကူးပြီးညောင်မင်းကြီးတွေအုပ်စုလိုက်ပေါက်နေတဲ့နေရာယခုခေတ်ခေါ်တော့ဗုဒ္ဓဂယာလို့ခေါ်ပါတယ်အဲဒီနေရာမှာအိမတန်ရဲ့အဝါသာကောင်းတဲ့ညောင်မင်းကြီးတပင်ကိုရွေးချယ်ပြီးတော့အဲဒီအောက်မှာထိုင်ပြီးတရားဓမ္မရှုမှတ်သုံးသပ်လာခဲ့ထိုင်ဖို့ရန်အတွက်ညနေဆောင်ရောက်လာတဲ့အခါမှာတုတ္တိယလို့ခေါ်တဲ့မြတ်ထန်းသမားကအနာကိုဖြတ်သွားတော့သူစီကနေမြက်တွေလှူခံလိုက်အဲဒီမြက်တွေဖြန့်ခင်းဖြန့်ခင်းပြီးတော့သူ့ရဲ့အိမ်မက်အနေထားရ၎င်းတပိတ်ကိုနေရင်္ဒရာမြက်ထဲမှာမျောပြီးတော့အထိတ်ထန်ချက်အရ၎င်းဒီနေ့တော့ဖျားဖြစ်တော့မယ်လို့ဝမ်းမြောက်ဝမ်းသာစွာနဲ့ဖျားမဖြစ်သမျှဒါဒီနေရာကမထားတော့ဘူးဆိုပြီးတော့အဋိဌံပြီးတော့အဲ့ဒီညောင်မင်းအောက်မှာပဲမြက်တွေဖြန့်ခင်းထားတဲ့အခင်းကလေးအပေါ်မှာတရားရှုမှတ်လာခဲ့ပါတယ်အဲ့ဒီလိုရှုမှတ်တဲ့တရားကဘယ်ကနေစရှုမှတ်တယ်လဲလို့ဆိုရင်အာနာပါနာသတိကမ္မထံဘာကမ္မထံ ਨੇ တော့အာနာပါနာသတိကမ္မထံအဲ့ဒီကမ္မထံကနေစပြီးတော့ရှုမှတ်ပါတယ်အာနာပါနာသတိကမ္မထံဆိုတာကဝင်လေနဲ့ထွက်လေကိုပြောတာပါဝင်လေနဲ့ထွက်လေအဲ့ဒီနေရာမှာလည်းပဲတချို့တချို့စာပေတွေမှာအာနာကဝင်လေအပါနာကထွက်လေ တခြားတို့စာပေတွေမှာအာနာကဝင်လေအာနာကထွက်လေအပါနာကဝင်လေဆိုပြီးတော့ဒီလိုလဲအမျိုးမျိုးဖွင့်ပြကြပါတယ်ဝိနည်းဒေသနာတော်လို့ရအာနာကထွက်လေအပါနာကဝင်လေပရိသံဗိရာမေထကရာလို့ရအာနာကဝင်လေအပါနာကထွက်လေဆိုပြီးတော့ဘလိုပဲဖွင့်ဖွင့်ခေါင်းကြီးတို့တရားဓမ္မတွေမှတ်ရမှာကအာနာပါနဆိုတာဟာဝင်လေနဲ့ထွက်လေဟုတ်ပြီအဲဒီတော့ယခုလိုတရားရှင်းမှကြတဲ့ယောဂီပုဂ္ဂိုလ်များဟာမြတ်စွာဘုရားတဲ့ခင်ကရမြတ်ကြီးရဲ့ထုံနှလုံးမူပြီးတော့ကျေးဇူးတော်ရှင်ကမပန္နိတမဂ္ဂဆရာတော်ဘုရားကြီးကလည်းပဲမြတ်စွာဘုရားတဲ့ခင်ကရမြတ်ကြီးရဲ့ချမှတ်တဲ့လမ်းစဉ်ကိုကြည့်ပြီးတော့ညွှန်ကြားထားခဲ့ပါတယ်အာနာပါနသတိကမထဒီတော့ခေါင်းတို့တရားဓမ္မတွေဒီထဲမှာတရားမရှိဘူးသေးတဲ့ပုံကုန်များလည်းပါနိုင်ပါတယ်။ဘယ်ကနေစတရားရှိရမလဲလို့မေးရင်အာနာပါနသတိကမ္မထံကနေစပြီးတော့တရားရှိပါမယ်။ပါတယ်တော့အာနာပါနသတိကမ္မထံဟောပြီ။ဝင်လေနဲ့ထွက်လေကိုရှုမှတ်ရနော်အဲဒီတော့ဝင်လေဆိုတဲ့နေရာမှာသူကလည်းအစလည်းဆုံးဆိုတာရှိထွက်လေဆိုတဲ့နေရာမှာလည်းပဲအစလည်းဆုံးဆိုတာရှိအဲဒီတော့ဝင်လေလေးကိုရှုရှိုက်တော့မဲ့ယောဂီပုဂ္ဂိုလ်တယောက်ဟာအာနာပါနဝင်လေထွက်လေလေးရဲ့ဝင်လေကလေးရဲ့အစလည်းအဆုံးကိုရှုမှတ်သုံးသပ်ရမယ်ဒီလိုဆိုပါတယ်ထွက်လေကိုရှုမှတ်သုံးသပ်တဲ့ယောဂီပုဂ္ဂိုလ်တယောက်ကလည်းပဲထွက်လေလေးရဲ့အစာအလဲအဆုံးเนาะအစာအလဲအဆုံးအဲဒီနေရာမှာလည်းပဲအစာအလဲအဆုံးဆိုတဲ့နေရာမှာဘုန်းကြီးတို့ယောဂီတွေလက်တွေ့လုပ်ငန်းကိုဝင်ဖို့ရတဲ့ဘုသူဒ္ဓလေးဖြစ်အောင်ဘုန်းကြီးနဲ့ငယ်ပြောပေးပါမယ်အစာအလဲအဆုံးကိုယူတဲ့နေရာမှာနှစ်မျိုးရှိတယ်ဆိုကြပါစို့ဝင်လေလေးသည်ဘယ်နေရာကနေစတိုးဝင်လာတော့နာသီးပြဟောပြီးနာသီးပြနာသီးပြကနေဝင်လေလေးတိုးဝင်လာတယ်ပရမအဆုံးတိုးဝင်လာခြင်းသည်စနော်ပရမအဆုံးတိုးဝင်လာခြင်းသည်ဘာလဲတော့အစအဲ့ဒီတော့ဝင်လေလေးတိုးဝင်လာလို့ပြီးဆုံးသွားတဲ့အချိန်လေးဟာအဆုံးနော်လေရဲ့အစာအဆုံးအဲ့ဒီအစာအဆုံးတစ်ခုရဲ့အလဲသည်အလဲပေါ့နော်အစာအဆုံးတစ်ခုရဲ့ကြာကာလသည်ဘာလဲတော့အလဲအဲ့ဒီတော့ဝင်လေလေးကိုရှုတဲ့နေရာမှာပရမအဆုံးဝင်လာတယ်ဝင်လေလေးအပြင်မကနေဝင်လာတဲ့အခါကျတော့ဓာတိပြားလေးမှာအေးတဲ့သဘာဝလေးအတုထီးတွေ့လေးကိုခံစားမိ။ဒါပဲလို့လည်းတော့ပြင်ပလေးကအေးတာဖြစ်တော့အေးတဲ့အတွေးထီလေးကိုခံစားမိ။ဒီလိုခံစားမိရင်ဒါဩဒါဝင်လေပဲဝင်လေလေးဝင်လာပြီ။ဒီလိုသဘောထားရ။အဲ့ဒီဝင်လာတဲ့ဝင်လေလေးဟာနော်ဝင်လာတဲ့ဝင်လေလေးဟာပြတ်တောင်းပြတ်တောင်းလေးဝင်လာတာမဟုတ်ဘူးအချိန်လေးနဲ့သူကလေကလေးဝင်လာတာတတိထားမိကြည့်မိတတိထားကြည့်မယ်ဆိုလို့ရှိရင်သိနိုင်ပါတယ်အချိန်လေးနဲ့ဝင်လာတာအချိန်လေးနဲ့ဝင်လာတာလေကလေးများစီးဆင်းလာတယ်လို့လေကလေးဟာလည်းပဲအချိန်လေးနဲ့ဝင်လာတာပုဂ္ဂိုလ်ရဲ့တတ္တဝါရဲ့အနေထားအရာတို့ခြင်းလဲတို့မယ်ရှည်ခြင်းလဲရှည်မယ်ပေါ့လေအဲ့ဒီအချိန်လေးနဲ့ဝင်လာတဲ့လေကလေးရပထမဆုံးဝင်ရောက်လာမှုသည်အစနောက်ပိုင်းဝင်ရောက်လာမှုသည်အလဲပြီးဆုံးသွားတဲ့အချိန်လေးသည်အဆုံးအဲ့ဒီဝင်လေလေးရအစအလဲအဆုံးကိုဘယ်နေရာကနေမှတ်မလဲမေးရင်နာသီးပြားကနေမှတ်လိုက်တယ်နော်နာသီးပြားလို့လဲနာသီးပြားကနေမှတ်လဲရပါတယ်စာထဲမှာ နှုတ်ခမ်းပြားလေးပေါ့နော်နှုတ်ခမ်းပြားလေးမိမိရဲ့အထက်နှုတ်ခမ်းရဲ့အပေါ်အဲ့ဒါလေးကိုနှုတ်ခမ်းပြားလို့ဒီလိုခေါ်တယ်ဝင်လေလေးဝင်လာတော့အဲ့ဒီနှုတ်ခမ်းပြားလေးကိုလည်းပဲပုတ်တိုက်ပြီးတော့ဝင်သွားတဲ့အတွက်အဲ့ဒီနှုတ်ခမ်းပြားလေးကနေစောင့်ကြည့်နေရင်လည်းပဲဝင်လေလေးကိုသိနိုင်ပါတယ်နော်အဲ့ဒီတော့နာသီးပြားကနေစောင့်ကြည့်နိုင်ရင်နာသီးပြားနာသီးပြားကနေစောင့်မကြည့်နိုင်ရင်နှုတ်ခမ်းပြားနော်နှုတ်ခမ်းပြားအဲ့ဒီနေရာကလေးကနေပုတ်တိုက်ပြီးတော့လေကလေးဝင်လာတဲ့အခါကျတော့အေးတဲ့အထီးတွေ့လေးခံစားမိတယ်အဲ့ဒါဝင်လေလေးရဲ့အစအဲ့ဒီလိုနဲ့ဝင်လေလေးမြင်းမြင်းလေးဝင်လာတာလေးကိုစောင့်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီဝင်လေလေနောက်ထပ်အဆက်မပြတ်ဝင်လာတယ်နောက်ထပ်ဝင်လာတာလေးကအလဲနော်ဝင်လေလေသုံးသွားပြီဆိုရင်ဘာတဲ့တော့အဆုံးအဲ့ဒါကိုဝင်လေရဲ့အစာအလဲအဆုံးဘယ်လိုပြောလဲနောက်တစ်ခါထွက်လေလေထွက်သွားပြန်တော့လည်းပဲထွက်လေလေကလည်းဒီတိုင်းပဲနာသီးပြားလေးသုံးပုံနှုတ်ခမ်းပြားလေးကိုဖုတ်တိုက်ပြီးတော့ထွက်သွားဝန်ထဲကနေပြန်ထွက်လာတဲ့လေဆိုတော့ပူနွေးတဲ့အထီးတွေလေးခံစားရပါလိမ့်မယ်။ဝန်ထဲကနေပြန်ထွက်လာတဲ့အတွက်ပူနွေးတဲ့အထီးတွေလေးခံစားရ။အဲ့ဒီအထီးတွေလေးကလည်းပဲပထမဆုံးနာသီးပြားမှာသုံးပေါ်နှုတ်ခမ်းပြားမှာထီးတွေ့လိုက်တော့ဩဒါထွက်လေရဲ့အစ။နောက်အဲ့ဒီလုံနဲ့ပဲအဲ့ဒီထွက်လေလေးဆက်ပြီးတော့ထွက်လာတယ်။အလဲထောင်းသွားပြီဆိုရင်အဆုံးနော်ထွက်လေလေးရဲ့အစာအလဲအဆုံးဝင်လေလေးရဲ့အစာအလဲအဆုံးထွက်လေလေးရဲ့အစာအလဲအဆုံးဟုတ်ပြီဘယ်နေရာကနေစောင့်ကြည့်ပြီးတော့ကဲခတ်မှာတော့နာသီးပြားသုံးမဟုတ်နှုတ်ခမ်းပြားအဲ့ဒီနေရာကစောင့်ကြည့်တော့ဝင်လေလေးဝင်လာတယ်ဝင်လေမှန်းသိလိုက်တယ်ထွက်လေလေးထွက်သွားတယ်ထွက်လေမှန်းသိလိုက်တယ်အထက်ကရာမှာနောက်ထပ်တစ်မျိုးလည်းပြောထားပါသေးတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်လေရဲ့အစလည်းဆုံးကိုမယူတော့လေရဲ့ထိတဲ့နေရာလေးတွေနော်ပရမအဆုံးထိသွားတဲ့နေရာဒုတိယထိသွားတဲ့နေရာတတိယထိသွားတဲ့နေရာနေရာဘယ်နှမျိုးတော့အောင်မျိုးပရမအဆုံးဘယ်နေရာမှာထိသွားမလဲနာသီးပြသုံးမဟုတ်နှုတ်ခမ်းပြအဲ့ဒီလိုထိသွားပြီးတော့လေကလေးဟာဝမ်းနဲ့ဝမ်းပိုက်ထဲကိုရောက်သွားတယ်ဒီလိုရောက်သွားတဲ့အခါကျတော့ဒုတိယဘယ်နေရာသွားထိမလဲဆိုရင်ဘုန်းကြီးတို့လောလောပြောရင်တော့ရှင်အုပ်ပေါ့နော်ရှင်အုပ်ပေါ့အဲ့ဒီနေရာမှာသွားပြီးတော့လေကလေးရောက်သွားတဲ့အခါကျတော့ရှင်အုပ်ကလေးဘာဖြစ်သွားတော့မောက်ကျသွားတယ်ရှင်အုပ်ကလေးမောက်ကျသွားတယ်ရှင်အုပ်တစ်ခုလုံးလေကလေးနဲ့ပြည့်သွားတဲ့အခါမှာရှင်အုပ်ကလေးမောက်ကျသွားတယ်အဲ့ဒီအချိန်မှာလေကလေးဒီနေရာမှာသွားထိတယ်လေရှင်အောင်မှာသွားကြည့်နော်အဲ့ဒီကနေပြီးတော့ဆက်သွားလိုက်တော့လေကလေးပဲလဲပဲရောက်သွားဝမ်းပိုက်ထဲရောက်နော်ဆယ်ထဲရောက်သွားတော့ဝမ်းပိုက်ထဲရောက်သွားလိုက်တဲ့အခါကျတော့ဝမ်းပိုက်ကလေးပဲနဲ့နေဝမ်းပိုက်ကလေးဖောင်းပြီးတော့သွားလေအားနေရင်မသိမသာလေးပေါ့နော်လေအားပြင်းရင်သီးသီးသာသာလေးပေါ့ဝမ်းပဲကလေးဖောင်းသွားတယ်အဲ့ဒီတော့ဝင်လေရဲ့အစသည်ဓာတိပြဝင်လေရဲ့အလဲသည်ရင်အုပ်ရင်ကြိုက်ပေါ့နော်ရင်ကြိုက်ဝင်လေရဲ့အဆုံးသည်ဝမ်းပိုက်နော်ဝမ်းပိုက်ပြန်ပြီးတော့ထွက်တဲ့အခါကျတော့လည်းပဲပရမအဆုံးဘဏ္ဍာကနေစထွက်လာတော့ဝမ်းပိုက်ဒုတိယပဲရောက်လာတော့ရင်ကြိုင်တတိယပဲရောက်သွားတော့နာသီးပြားသုံးနေရအဲ့ဒီသုံးနေရကိုထိတွေ့ပြီးတော့ထွက်လေလေးတစ်ခါထွက်သွားပြန်တယ် ဝင်လေလေဝင်လာတယ်ထွက်လေလေထွက်သွားတယ်ဝင်လေကိုဝင်လေမှန်သိအောင်ထွက်လေကိုထွက်လေမှန်သိအောင်အကဲခတ်လို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဟာဘယ်နေရာကနေစောင့်ကြည့်ရမလဲဆိုရင်နော်ကိုကြိုက်တဲ့နေရာကစောင့်ကြည့်လို့ရပါတယ်ဟုတ်တယ်မလားကိုကြိုက်တဲ့နေရာကနေစောင့်ကြည့်လို့ရပါတယ်ဘာသိအောင်စောင့်ကြည့်ရမှာတော့ဝင်လေသိအောင်ထွက်လေသိအောင်နော်ဘာတဲ့တော့ဝင်လေသိအောင်ထွက်လေသိအောင်စောင့်ပြီးတော့ပင်နေရာကနေစောင့်ကြည့်မလဲကြိုက်တဲ့နေရာကစောင့်ကြည့်နာသီးပြားကြည့်ရင်နာသီးပြားကနေစောင့်ကြည့်ပေါ့ရင်ချိုင်းကကြည့်ရင်ရင်ချိုင်းကစောင့်ကြည့်ပေါ့ဝမ်းပိုက်နေရာကကြည့်ရင်ဝမ်းပိုက်နေရာကစောင့်ကြည့်ပေါ့နာသီးပြားကိုစောင့်ကြည့်ရင်နာသီးပြားကိုမြင်အောင်ကြည့်ရမှာလားဝင်လေထွက်လေကိုမြင်အောင်ကြည့်ရမလားဟုတ်ပြီနာသီးပြားမြင်ဖို့မဟုတ်ပါဘူးနာသီးပြားဆိုတာနေရာလေးပါနော်သင်္ကေတလေးပါဝင်လေလေဒီနေရာကဝင်လာတယ်ထွက်လေလေဒီနေရာကထွက်သွားတယ်သိအောင်သတ်မှတ်ထားတဲ့သင်္ကေတလေးတကယ်ကြည့်ရမှာကဝင်လေနဲ့ထွက်လေအဲဒီတော့နာသီးပြားကနေစောင့်ကြည့်တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီနာသီးပြားမြင်ရမှာမဟုတ်ဘူးနော်ဒါကတော့သေသေးချာချာမှတ်ပေါ့နာသီးပြားကြီးကိုအာယုံထဲမှာပေါ်နေရမှာမဟုတ်ဘူးနာသီးပြားကိုမြင်နေရမှာမဟုတ်ဘူးဘာကိုသိအောင်ကြိုးစားရမှာလဲဝင်လေနဲ့ထွက်လေဟုတ်ပြီနောက်တစ်ခါကျတော့ယင်ကျန်းအဲ့ဒီယင်ကျန်းကနေစောင့်ကြည့်တဲ့ယောဂီပုဂ္ဂိုလ်တယောက်ကလည်းပဲယင်ကျန်းယင်အောင်ကိုကြည့်ရမှာမဟုတ်ဘူးနော်ယင်အောင်ကလေးမောက်ကြွလာတယ်ဒီသင်္ကေတလေးကိုထောက်တော့အပြင်ဘယ်လိုသတ်မှတ်မလဲဩတာဝင်လေလေးဝင်လာတာပဲဟုတ်တယ်မလားရှင်အောင်ကလေးပြန်ပြီးတော့နှိမ့်ကျသွားတာတွေ့လိုက်ပြီဘလို့သတ်မှတ်မလဲဩတာထွက်လေလေးထွက်သွားတာပဲရှင်အောင်ကလေးမောက်ကြွားလာတယ်ဝင်လေလေးဝင်လာတယ်ရှင်အောင်ကလေးပြန်ကျသွားတယ်ထွက်လေလေးထွက်သွားတယ်အဲ့ဒီလိုနီးနေဝင်လေရဲ့ထွက်လေရဲ့ဝင်လေရဲ့ထွက်လေရဲ့ဒီလိုသိအောင်ကြည့်ပါနော်ပုံမှန်တရားရင်အောင်ကြီးကိုကြည့်ရမှာမဟုတ်ဘူးဝါယောဓာတ်ဆိုတဲ့ယုတ်တရားကလေးရဲ့တုတ်ထိမှုအချင်းအရာကလေးကိုကြည့်ရဝါယောဓာတ်ကလေးရရင်အောင်မှာပြန့်နှံ့လာတော့ရင်အောင်ကြီးမောက်ကြွလာတယ်ဒါကိုကြည့်တော့အပြင်ဩဝါယောဓာတ်ဆိုတဲ့ယုတ်တရားကလေးဖောက်ပြန်လာတယ်ဒီလိုသဘောပေါက်ပေါ့ရင်အောင်ကလေးပြန်ကျသွားတယ်ထွက်လေလေထွက်သွားတယ်ဩဒဝါယောဓဆိုတဲ့ထွက်လေလေဖောက်ပြန်သွားတယ်မရှိရာကနေရှိရာသို့ရောက်လာတာကလည်းပဲဖောက်ပြန်တာဆရာတော်ဘုရားကြီးပြောတယ်နော်မရှိရာကနေရှိရာသို့ရောက်လာခြင်းဒီဘာဖြစ်တာတော့ရှိရာကနေမရှိရာသို့ရောက်သွားခြင်းဟာလည်းပဲဒီလိုဆိုရင်ရင်အောင်ကလေးမောက်ကြွလာတယ်ဘယ်လိုတဲ့တော့ဝင်လေကလေးဟောက်ပြန်သွားတာရင်အောင်ကလေးပြန်ကျသွားတယ်ဘယ်လိုတဲ့တော့ထွက်လေလေဟောက်ပြန်သွားတာထွက်လေမှသည်ဝင်လေတို့ဟောက်ပြန်လာတယ်ဝင်လေမှသည်ထွက်လေတို့ဟောက်ပြန်သွားတယ်ဒီလိုကြည့်နေရမှာနော်နောက်တစ်ခါကျတော့ဝမ်းပိုက်ကနေစောင့်ကြည့်မယ်ဆိုရင်လည်းပဲဖြစ်နိုင်ပါလေ။ဝင်လေလေဝင်လာရင်ဝမ်းပိုက်ကလေးပဲနဲ့နေမယ်။ဖောင်းလာမယ်။ထွက်လေလေပြန်ထွက်သွားရင်ဝမ်းပိုက်ကလေးပိန်သွားမယ်။ဟုတ်ပြီ။ဖောင်းလာလိုက်ပိန်သွားလိုက်ဖောင်းသွားလိုက်ပိန်သွားလိုက်ဖောင်းလာတာပိန်လာတာကိုကြည့်ပြီးတော့ဝမ်းပိုက်ကိုသတိထားရမှလား။ဝင်လေထွက်လေကိုသတိထားရမှလား။ဝမ်းပိုက်ကိုကြည့်နေလို့မရဘူးเนาะဝမ်းပိုက်ကိုကြည့်နေရမှာမဟုတ်ဘူးဝမ်းပိုက်တို့ယင်အောင်တို့နှာသီးပြားတို့ဆိုတာကပုံမှန်တရံရှိတဲ့ယုတ်ပညာယုတ်ဘာယုတ်တယ်တော့ပညာယုတ်ယုတ်ကျန်း ယခုဒီနေရာမှာရှိုးရမှားရပွားရမှာကယောက်ျားလားယောက်နုလားယောက်နုတရာပုံမှန်တရာမရှိဘူးကောင်းတယ်မရှိဘူးထိလို့ကင်လို့မရဘူးမျက်စိနဲ့ကြည့်လို့မရဘူးသဘောတရားကလေးဉာဏ်နဲ့ကြည့်မှရအဲဒီလိုဉာဏ်နဲ့ကြည့်မှရတဲ့သဘောတရားကလေးသိတာလည်းရင်ယုတ်တရားအစ်စ်ဝိပဿနာရဲ့အာယုံဖြစ်တဲ့ယုတ်နော်ပုံမှန်တရကြီးကပညာယုတ်ဘလူရဲ့အာယုံတော့သမထရဲ့အာယုံပုံမှန်တရကြီးဒီဘလူရဲ့အာယုံပါလေသမထရဲ့အာယုံသမထရဲ့အာယုံနမိတ်သဘောတရားကလေးကဘလူရဲ့အာယုံတော့ဝိပဿနာရဲ့အာယုံသဘောတရားကလေးကဝိပဿနာရဲ့အာယုံဘာယုံလဲမင်းယပရမတ်ယုံဒီလိုမလားဟောင်းတို့ယောဂီတွေစကြရဲကအဲ့ဒီလိုခေါ်ခေါ်ပြပြသိနေဖို့လိုတယ်ကြည်ရမှာကပရမတ်ယုံလားပညာယုံလားပရမတ်ယုံကိုကြည်ပညာယုံရှိတဲ့နေရာကြည့်ပေမဲ့ပညာယုံကိုမမြင်စေနဲ့ဘာကိုမြင်ရမှာတော့ပညာယုံသည်ယုံအစ်စ်မဟုတ်ပါဘူးဝိပဿနာရဲ့အာယုံယုံမဟုတ်ပါဘူးပရမယောဂမှာယုံအစင်ဝိပဿနာရဲ့အာယုံယုံဒါကြောင့်မလို့ပရမယောဂကိုမြင်အောင်ကြည့်ပရမယောဂကိုမြင်အောင်ကြည့်လိုက်တဲ့အခါကျတော့ဝမ်းမဲ့ကလေးဖောင်းလာတယ်ဝမ်းပိုက်သည်ပရမယုံလားနော်ထွက်ဝင်လာတဲ့ဝင်လေကလေးကမှပရမယုံလားဝမ်းဘက်ကလေးပြန်ကြသွားတယ်ဝမ်းဘက်ကပရမယုံလားထွက်လေလေးကမှပရမယုံလားအဲဒီတော့ဝမ်းဘက်ကိုအာယုံပြုတ်ကြည့်နေပေမဲ့ဝမ်းဘက်မမြင်စေနဲ့ဝင်လေထွက်လေကိုမြင်မစေနော်ဝင်လေထွက်လေမြင်မစေဆိုတော့ဝင်လေထွက်လေကအကောင်းတယ်မဟုတ်တဲ့အခါကျတော့သူ့ဒီတိုင်းကြည့်လို့တော့မြင်ရမှာမဟုတ်ဘူးသင်္ကေတအားဖြင့်ဘလူကိုအမိပြုတ်ပြီးတော့ကြည့်ရမှာတော့ဝမ်းပိုက်ဝမ်းဘက်ကလေးဖောင်းလာတယ်ဘလူဝင်လာတာတော့ဝမ်းဘက်ကလေးပြန်ကျသွားတယ်ပိန်သွားတယ်ဘလူထွက်သွားတာတော့ထွက်လေးလေးထွက်သွားတယ်ဩဒါလေးကဝင်လေပဲဒါလေးကထွက်လေပဲဒါလေးကဝင်လေပဲဒါလေးကထွက်လေပဲဒီလိုသတိထားပြီးတော့ကြည့်နေရနော်အဲဒီလိုကြည့်နေတဲ့အခါကျတော့ဘယ်နေရာကပဲကြည့်ကြည့်ဘုန်းတော်တရားဓမ္မတွေမြင်ရမှာကဗာမြင်ရမှာလဲပဲနေရာကနေပဲကြည့်ကြည့်ဘာကိုမြင်အောင်ကြည့်ရမှာတော့ဝင်လေထွက်လေကိုမြင်အောင်ကြည့်အဲဒီတော့အစာဆုံးတိုးသွားရာဖြစ်တဲ့နာသီးပြားကနာနာသီးပြားကနေစောင့်ကြည့်ရင်လည်းပဲဝင်လေထွက်လေတွေ့ရပါတယ်ရှင်ကျဲလို့ခေါ်တဲ့ရင်အောင်ကြီးမောက်ကြသွားတယ်ပြန်ကြသွားတယ်ဒါကိုကြည့်ပြီးတော့သတိထားရင်လည်းပဲဝင်လေထွက်လေမတွေ့ရဘူးလားတွေ့ရပါတယ်ဝမ်းမဲ့ကလေးဖောင်းလာတယ်ပိန်သွားတယ်ဒါကိုကြည့်ပြီးတော့လည်းပဲဝင်လေထွက်လေမတွေ့ရဘူးလားတွေ့ရပါဘူးဝင်လေဝင်လာတယ်ထွက်လေထွက်သွားတယ်ဝင်လေဝင်လာတယ်ထွက်လေထွက်သွားတယ်ဝင်လေဝင်လာရင်ဝင်လေမှတ်သိပေးလိုက်ထွက်လေထွက်သွားရင်ထွက်လေမှတ်သိပေးလိုက်နော်ကိုယ်တန်တဲ့နေရာကကြည့်ပေါ့လေအဲ့လိုကြည့်တဲ့အခါကျတော့ဘယ်နေရာကနေပဲစောင့်ကြည့်စောင့်ကြည့်နော်ဘယ်နေရာကနေပဲစောင့်ကြည့်စောင့်ကြည့်အဲ့ဒီဝင်လေကလေးရဲ့အစကိုလည်းသိလိုက်ရမယ်နော်အလဲကိုလည်းသိလိုက်ရမယ်အဆုံးကိုလည်းသိလိုက်ရထွက်လေလေးထွက်သွားတာစောင့်ကြည့်ရင်လည်းပဲထွက်လေလေးရဲ့အစကိုလည်းသိလိုက်ရမယ်ထွက်လေလေးရဲ့အလဲကိုလည်းသိလိုက်ရမယ်ထွက်လေလေးရဲ့အဆုံးကိုလည်းသိလိုက်ရဆိုကြပါစို့ဝင်လေလေးဝင်လာတယ်နော်ဝင်လေလေးကမျက်စိနဲ့တော့ကြည့်လို့မရဘူးပေါ့လေဥပမာအားဖြင့်ပေါ့ဥပမာအားဖြင့်ဝင်လေကလေးကတံတောင်လောက်ရှည်တယ်ဆိုကြပါစို့နော်တံတောင်လောက်ရှည်တယ်ဆိုလို့ရှိရင်အဲ့ဒီတံတောင်လောက်အစအလဲအဆုံးကိုဆုံးတဲ့အထိသတိထားပြီးတော့ကြည့်ပေးပါဒီလိုမဟုတ်လားထွက်လေလေးကလည်းပဲသူ့ရဲ့အလဲရပမာဏတံတောင်လောက်ရှည်တယ်ဆိုကြပါစို့အဲ့ဒီတံတောင်လောက်ရှိတဲ့ထွက်လေလေးကိုလည်းပဲအစလည်းဆုံးဆောင်ပြီးတော့ကြည့်ပေးလိုက်ပါ။ဘာဖြစ်လို့အဲ့ဒီလိုကြည့်ခိုင်းရတာလဲလို့ဆိုတော့ဝင်လေပဲလို့သိလိုက်ပြီးတော့ဆက်မကြည့်ဘူးဆိုရင်တမာရီကပြန့်သွားတယ်။နော်။ ထွက်လေလေကိုသိလိုက်ပြီးတော့အစလေဆုံးကိုဆုံးအောင်မကြည့်ဘူးဆိုရင်တမာရီကပြန်တယ်အဲ့ဒါလို့တမာရီမပြန်အောင်စဝင်လာကလေးကဆုံးသွားသည့်အထိစောင့်ပြီးတော့ကြည်နေလိုက်ပါဟုတ်တယ်မလားစဝင်လာကလေးကဆုံးသွားသည့်အထိစောင့်ပြီးတော့ကြည်နေလိုက်ပါပရမဝင်လာတဲ့အစနောက်ဆက်ဝင်လာတဲ့အလဲအော်ဝင်လေလေးရက်သွားပြီအဆုံးနော်ထွက်လေလေးစထွက်လာထွက်သွားတယ်အစ။ဟောဆက်ပြီးတော့ထွက်နေတယ်အလဲ။ထွက်လေလေးဆုံးသွားပြီအဆုံး။နော်အဲဒီလိုစလေအဆုံးသုံးချက်လုံးကိုတဲ့မလွတ်တက်ကြည့်ပေးလိုက်မယ်ဆိုရင်ပရမအဆုံးရလာမယ်အကျိုးတရားကတော့သမာဓိယ။ဟုတ်တယ်မလား။ဘာရပါတော့သမာဓိယ။အဲ့ဒီတော့သမာဓိမရသေးတဲ့ယောဂီပုဂ္ဂိုလ်များအိမတအသုံးတဲ့တဲ့နေပါစိတ်ဒီရှားတစ်ပါးမရောက်စေဘဲနဲ့ဝင်လေလေးကိုဂရုစိုက်ကြည့်စိတ်ကိုလျှော့ချထားနော်တရားရှုတဲ့ယောဂီပုဂ္ဂိုလ်ကစိတ်ကိုတင်းမထားရဘူးစိတ်ကိုလျှော့ချထားရအနာယူတဲ့အနေထားမျိုးဖြစ်အောင်စိတ်ကိုလျှော့ချထားလိုက်ဒီအချိန်ကလေးမှာလောကကြီးတစ်ခုလုံးနဲ့မိမိနဲ့အဆက်ဖြတ်ထားလိုက်အင်္ဂိစာ၊တာဂိစာ၊သမိဂိစာ၊ဆွေဂိစာ၊မြို့ဂိစာ၊စီဝါဂိစာဘာကိုမှကိုယ်စိတ်ထဲမှာမထားနဲ့အားလုံးကိုဖယ်ရှားပလိုက်။အဲဒီတော့ဆက်ဖြတ်ထားပြီးတော့ဒီအချိန်ကလေးမှာအေးအေးဆေးဆေးလေးနော်အေးအေးဆေးဆေးလေးထိုင်ပြီးတော့အနာယူနေတဲ့အနေထားမျိုးလေးနဲ့ဝင်လေထွက်လေလေးကိုကြည့်ပေးလိုက်ပါအဲ့ဒီတော့စိတ်တွေလည်းရှင်းချထားတယ်။ဟောဒီဒီဒီလည်းစိတ်မရောက်ဘူး။ဘယ်ရာမှမိမိနဲ့မဆိုင်သလိုအားလုံးကိုဥပေက္ခပြုတ်ထားပြီးတော့စိတ်ချလက်ချကလေးနဲ့ဝင်လေရဲ့ဒါလည်းရေးကြည့်တယ်နော်။ထွက်လေဆိုရင်လည်းထွက်လေကိုဖန်တီးယူရမှာလား။သူဘသူထွက်သွားတဲ့ထွက်လေကိုစောင့်ကြည့်ရမှာလား။ဒါကြောင့်မလို့ဒီအပေါ်မှာထိန်းချုပ်မှုဘာမှမရှိစေနဲ့။မြန်အောင်လည်းမထိန်းချုပ်နဲ့။နှေးအောင်လည်းမထိန်းချုပ်နဲ့။နော်။အသက်လည်းအောက်မထားနဲ့။အသက်အောက်ထားရင်နှေးအောင်ထိန်းချုပ်တာမလား။အင်တန်အားတိုင်းနဲ့တခါတည်းလည်းမရှူနဲ့။အင်တန်အားတဲ့နှေးကန်ရှူရင်လည်းမြန်အောင်ထိန်းချုပ်တဲ့သဘောမရောက်ဘူးလားရောက်။အဲဒါကြောင့်မြန်အောင်လည်းမထိန်းချုပ်နဲ့။နှေးအောင်လည်းမထိန်းချုပ်နဲ့။သို့သောဘာဝအတိုင်းစောင့်ပြီးတော့ကြည်နော်အဲဒီလိုစောင့်ကြည့်တဲ့အခါကျတော့မိမိရဲ့ကျမ်းမာရေးအားလျော်စွာရာသီဥတုအားလျော်စွာမြန်ခြင်းလဲမြန်သွားတတ်တယ်နှေးခြင်းလဲနှေးသွားတတ်တယ်မြန်ရင်နှေးခြင်းသည်ကိုယ်နဲ့မဆိုင်ပါဘူးကိုယ်ပြောကမပါပါဘူးသုတဘာဝနဲ့သူမြန်လာတာသုတဘာဝနဲ့သူနေလာတာပဲဖြစ်ပါစေဒီလိုမလားမြန်ရင်လည်းသုတဘာဝနဲ့သူမြန်တာပဲဖြစ်ပါစေနှေးရင်လည်းသုတဘာဝနဲ့သူနှေးတာပဲဖြစ်ပါစေဒီအပေါ်မှာမိမိရဲ့အစီအစဉ်အစီမံထိန်းချုပ်မှုလုံးဝမပါပါစေနဲ့နော်အဲ့ဒီလိုလေးစောင့်ပြီးတော့ကြည့်အေးစေစေလေးငြင်းငြင်းသက်သက်ကလေးစိတ်တွေလျှော့ချထားဝင်လေးလေးဝင်လာတဲ့ဝင်လေးမှန်သည့်ထွက်လေလေထွက်သွားတယ်ထွက်လေမှန်သည်အဲ့ဒီဝင်လေထွက်လေလေသူ့ရဲ့အတိုင်းတာကလေးကရှင်ရင်လဲရှင်းတဲ့အတိုင်းကြည့်သွားနော်ရက်မပြင်းနဲ့တိုးရင်လဲတိုးတဲ့အတိုင်းကြည့်သွားဟုတ်တယ်မလားရှင်ရင်လဲရှင်းတဲ့အတိုင်းကြည့်သွားတိုးရင်လဲတိုးတဲ့အတိုင်းကြည့်သွားအရှိတော်ကိုကြည့်တဲ့နေရာမှာဝင်လေရဲ့ဝင်လာဝင်ရလမ်းကြောင်းထွက်လေရဲ့ထွက်သွားရလမ်းကြောင်းကိုလိုက်ကြည့်နေရမှာလားတနေရာတွေကကြည့်ရမှာလားဟုတ်ပြီထွက်လေလေးထွက်သွားတယ်ထွက်လေဘယ်နေရာများရောက်သွားပြီလဲဆိုပြီးတော့เนาะသူ့ရဲ့ထွက်သွားရလမ်းကြောင်းကိုလိုက်ကြည့်ရမှာမဟုတ်ဘူးเนาะဝင်လေလေးဝင်လာရင်လည်းသူ့ရဲ့ဝင်လာရလမ်းကြောင်းကိုလိုက်ကြည့်ရမှာမဟုတ်ဘူးဟုတ်တယ်မလားအခုနပြောခဲ့တဲ့နေရာဘယ်နေနေရာတော့အဲ့ဒီလောင်းနေရာကကြိုက်တဲ့နေရာကြည့်အများအပြားတော့နှာသေးပြားကကြည့်ကြပါတယ်နော်သို့တော်လည်းကြံတဲ့နေရာတွေကကြည့်လို့လည်းရတယ်ကြိုက်တဲ့နေရာကြီးဒါပေမဲ့လို့အဲ့ဒီဝင်လေလေးနောက်ကိုလိုက်မသွားနဲ့ဟုတ်တယ်မလား ထွက်လေထွက်လာတဲ့အခါမှာလည်းအဲ့ဒီထွက်လေလေးနောက်ကိုလိုက်မသွားနဲ့ဝင်လေနောက်ကိုလည်းလိုက်မသွားနဲ့ထွက်လေနောက်ကိုလည်းလိုက်မသွားနဲ့ကိုရောက်နေတဲ့နေရာကနေစောင့်ကြည့်နော်ရောက်နေတဲ့နေရာကနေစောင့်ကြည့်အဲ့ဒီတော့ကြည့်တဲ့အခါမှာဝင်လေရဲ့အတိုင်းအတာကလေးရှင်းရင်ရှင်းတဲ့အတိုင်းပဲကိုသတ်မှတ်ထားတဲ့နေရာကလေးကနေကြည့်ထွက်လေရထွက်လေတိုင်းတာကလေးကိုလည်းပဲကိုယ်သတ်မှတ်ထားတဲ့နေရာကလေးကနေပြီးတော့ရှင်ရင်လည်းရှင်တဲ့အတိုင်းကြည့်ထွက်တိုးရင်လည်းတိုးတဲ့အတိုင်းကြည့်ဘယ်လိုမလားအဲ့ဒါအာနာပါနသတိကမ္မထမ်းပဲနော်အဲ့ဒီအာနာပါနသတိကမ္မထမ်းကလေးနဲ့ရှုမှတ်သုံးသပ်လိုက်တော့ပရမသတ်တော့တမာရီတွေရလာတာပေါ့တမာရီရလာအဲ့ဒီတော့တမာရီရလာပြီဆိုရင်တမာရီရလာတဲ့ယောဂီပုဂ္ဂိုလ်တယောက်သည်ဝိပဿနာကိုဆက်လက်ရှုဖို့လိုပါတယ်เนาะအဲ့ဒီအချိန်တုန်းကဘုရားလောင်းတော်မထေရကြီးရှုခဲ့တာကတော့အာနာပါနသတိကမ္မဋ္ဌာန်းကနေပြီးတော့သမထဖြစ်တဲ့အဆင့်အထိရှုသွားတာတွေ့ရเนาะအဲ့ဒီလိုသမထဖြစ်တဲ့အဆင့်အထိရှုသွားတဲ့အတွက်ဘုရားလောင်းတော်မထေရကြီးရဲ့တန်တမ်းမှာသမထလမ်းစဉ်ရဘာညာနေရလာတယ်လို့ဆိုရင်ပௌဗေနိဝါဒနှုတ်တိညာလည်းပဲရနော်နောက်တစ်ခါဒိဗ္ဗစက္ခုညာလည်းပဲရပௌဗေနိဝါဒနှုတ်တိညာနဲ့ဒိဗ္ဗစက္ခုညာတို့ဆိုတာဝိပဿနာရဲ့အကျိုးဆက်လားသမထရဲ့အကျိုးဆက်အဲဒါကြောင့်ဒီညာနှမျိုးရတာထောက်တော်အဖြစ်ဘုရားလောင်းမထေရမြတ်ကြီးသည်အဲ့ဒီအချိန်တုန်းကသူသွားတဲ့လမ်းစဉ်ဟာဝိပဿနာကိုအရင်မသွားဘဲနဲ့ဘယ်ကနေစသွားတော့သမထကနေစသွားတယ်ဆိုတာကြက်ခတ်လို့ရတယ်နော်။ဘာဖြစ်လို့လဲမေးတော့အဲ့ဒီအချိန်အထိဘုရားလောင်းတော်မထေရမြတ်ကြီးဟာဝိပဿနာလမ်းကြောင်းပေါ်သို့လုံးဝမရောက်သေးဘူးနော်ဘယ်နေရာမှာတဝဲလဲလဲဖြစ်နေသလဲဆိုတော့သမထလမ်းကြောင်းမှာပဲတဝဲလဲလဲဖြစ်နေဘလောက်အထိသမထလမ်းကြောင်းပေါက်ရောက်ခဲ့သလဲလို့ဆိုရင်ရူပဝဇ္ဇာဇံတို့အရူပဝဇ္ဇာဇံတို့အဲ့ဒီဇံတွေရတဲ့အထိဘုရားလောင်းတော်ပရိမေကြီးကပေါက်ပေါက်ရောက်ရောက်ဖြစ်လာခဲ့အဲ့ဒီတော့သမထလမ်းစဉ်မှာတဝဲလဲလဲနဲ့ဘုရားလောင်းတော်ပရိမေကြီးဟာနှစ်ပေါင်းဘလောက်ကြာခဲ့တော့6နှစ်တောင်ကြာခဲ့တာเนาะဝိပဿနာလမ်းကြောင်းပေါ်တော့မရောက်သေးပါဘူးဝိပဿနာလမ်းကြောင်းပေါ်ကအကုမရောက်မယ်လို့ပြင်တော့ပြင်ဆင်ရုံလေးပဲရှိသေးတယ်เนาะအဲ့ဒီတော့သမထလမ်းကြောင်းကသူ့အတွက်တော့အင်မတန်အလေးအကျင့်ရထားတဲ့လမ်းကြောင်းဆိုတော့သမထလမ်းကြောင်းကိုပဲအရင်ဆုံးပွားများပေးပုံရပါတယ်အဲ့ဒီလိုပွားများလို့လည်းပဲပௌဗေနိဝါဒနှုတ်တိညံလို့ခေါ်တဲ့လုံခဲ့တဲ့ကာလတွေလုံခဲ့တဲ့ဘဝတွေပြန်ပြီးတော့တဘဝပြီးတဘဝတဘဝပြီးတဘဝအာယုံပြုတ်လို့ရသွားတာပေါ့နော်။ဘာညာနဲ့အာယုံပြုတ်လို့ရသွားတော့ပௌဗေနိဝါဒနှုတ်တိညံနဲ့အာယုံပြုတ်လို့ရသွားတာဒါသမထရဲ့တကိုးတွေနော်အခုခေတ်အကြာမြင်ရတယ်ဆိုတာမျိုးလို့ပေါ့အကြာမြင်ရတယ်တချို့တချို့ကျောင်းကိုသွားတယ်သို့မဟုတ်တောတဲ့တောင်ထဲမှာတရားထုတ်နေရင်လည်းပဲသူရဲ့တဲကျောင်းကိုသွားတယ်ပေါ့အဲဒီလိုသွားတဲ့အခါမှာကိုရောက်ရောက်ချင်းမဲစီးပြီးတော့အမေးရှိတယ်မင်းဘယ်နှယောက်လာတယ်မို့လားဘယ်လူနဲ့လာတယ်မို့လားဘာတွေယူလာတယ်မို့လားစသည်ဖြင့်အမေးရှိတာတွေလည်းပဲဒကာရမတွေကြားဘူးကြမှာပေါ့နော်အကြာရတယ်အမြင်ရဒီလိုမို့လားအကြာရတယ်အမြင်ရအဲဒီတော့ဒကာရမတွေကဘယ်လိုသဘောထားလိုက်တော့အော်တယ်ဟုတ်ပါလားတို့ဆရာတော်အကြာမြင်နေရတယ်ဧကန္တယဟန္တာနဲ့တူတယ်စိတ်ထဲမှာမဆုံးပြလိုက်ဘူးလားဆုံးပြလိုက်လားယဟန္တာဟုတ်ချင်းမဟုတ်ချင်းကိုတော့ဘုန်းကြီးတို့ကျင်းတယ်မပြောနိုင်ပါဘူးဟုတ်တယ်မဟုတ်လားသို့တော်လည်းပဲဘုန်းကြီးတို့ဒကာရမတွေသမားရမှာကတော့အကြာအမြင်ရယုံနဲ့သရဘာစိတ်ကိုသိယုံနဲ့ယဟနာမဟုတ်ဘူးဆိုတာတော့သတ်မှတ်လိုက်ပါဟုတ်တယ်မလား သို့တော့အကြာမင်းရတဲ့ပုဂ္ဂိုလ်ရဲ့ယဟနာမဟုတ်ပါဘူးလို့တော့ဒီလိုတော့ဘုန်းကြီးတို့မပြောနိုင်ပါဘူးနော်အကြာမင်းရတဲ့ပုဂ္ဂိုလ်ရဲ့ယဟနာမဟုတ်ပါဘူးလို့တော့ပြောလို့မရဘူးသို့တော်လည်းပဲအကြာမင်းရယုံတဲ့အကြာမင်းရကမတ္တမြလောက်နဲ့ယဟနာဖြစ်ပါတယ်လို့တော့သတ်မှတ်လို့မရဘူးနော်အခုပဲဘုရားတော်မရေမြတ်ကြီးကြည့်လေဝိပဿနာလမ်းကြောင်းပေါ်တော့မရောက်သေးဘူးအကြာမြင်ကရနေပြီဟုတ်တယ်မလားပောပိနိဗ္ဗာန်သောတိညာရတယ်သရဘာယခန္ဓာကိုမသိဘူးသရဘာယဘဝကိုမသိဘူးကိုယ်ဘဝကိုလုံခဲ့တဲ့ဘဝပေါင်းများစွာအဲ့ဒီဘဝပေါင်းများစွာနဲ့ဆက်ဆက်နေတဲ့ဖြစ်ရဆက်ဆက်နေတဲ့ပုံကိုယ်တွေအားလုံးကိုပြန်ပြီးတော့အာယုံပြုလို့မရဘူးလားရအဲ့ဒီအချိန်မှာမက်ဖို့တွေရပြီလားမရသေးပါဘူးဒါပေမဲ့ဘုရားလောင်းတော်မထေရမြတ်ကြီးကမက်ဖို့မရသေးဘူးဆိုတာသိတော့เนาะဘာသာဝိပဿနာမဟုတ်ဘူးဒါသမထပဲရှိသေးတယ်ဒီလောင်းနဲ့အာရတင်းတင်းလို့မဖြစ်သေးဘူးဆိုပြီးတော့ဆက်ပြီးတော့အားထုတ်တဲ့အခါမှာသူလည်းပဲဝိပဿနာလမ်းကြောင်းမရောက်သေးပဲနဲ့သမထလမ်းကြောင်းအတိုင်းပဲသွားမိရတာဖြစ်နေတဲ့အခါကျတော့နောက်ထပ်ဉာဏ်တစ်မျိုးရအဲ့ဒီဉာဏ်ကဒိဗ္ဗသက္ခုဉာဏ်အဲ့ဒီဒိဗ္ဗသက္ခုဉာဏ်ကိုမှအကြာမြင်လို့ဒီလိုခေါ်တာနော်ဒိဗ္ဗသက္ခုဉာဏ်ဆိုတော့နာမျက်စိနာနာများလို့ပေါ့သွားမကြည့်ပေနဲ့သွားမကြည့်ပေမဲ့လို့လည်းပဲမြင်နေတယ်သိနေတယ်ကိုနားမလာစကားပြောတာမဟုတ်ပေမဲ့လို့လည်းပဲကြားနေတယ်သာဒိဗ္ဗသက္ခုတို့ဒိဗ္ဗသောတာတို့နော်ဒီတရားမှာဒိဗ္ဗသက္ခုညာရတယ်ဆိုတော့ထိုင်နေရာကနေမျက်လုံးကလေးမိတ်အာယုံပြုတ်ကြည့်လိုက်တာနဲ့ဒီပြိုင်နဲ့ဘယ်နေရာမှာဘလူတွေဘာလုပ်နေတယ်ဘာတွေပြောနေတယ်မသိရဘူးလားသိရလားသိရတယ်အတိတ်လည်းသိရတယ်ပစ္စုပ္ပန်လည်းသိရဟုတ်တယ်မလားအဲ့ဒါလည်းဝိပဿနာဖြစ်ပြီလားမဲ့ဖို့တွေရပြီလားအကြာမြင်တော့မရဘူးလားရနေလားအကြာမြင်တော့ရအဲ့ဒီလိုရနေတဲ့အခါကျတော့ဘုရားလာတော်မရေမြတ်ကြီးကသုံးသက်တယ်ဩဒါသမထရဲ့အကျိုးဆက်တွေပဲဒါဝိပဿနာမဟုတ်သေးဘူးဒါမဲ့ဖို့မဟုတ်သေးဘူးလို့သူ့ကိုယ်သူသတိရအဲ့ဒီလိုသတိရတဲ့အတွက်သမထကနေပြီးတော့ဘာလမ်းကြောင်းပြောင်းပေးရမှာလဲဝိပဿနာလမ်းကြောင်းပြောင်းပေးရမယ်ဟုတ်တယ်မလားဝိပဿနာလမ်းကြောင်းပြောင်းပေးရအဲ့ဒီတော့ဘုန်းကြီးတို့ယောဂီတွေလည်းပဲဘုရားလောင်းတော်မရေမြတ်ကြီးကဲ့သို့အကြာမြင်နေမရရင်တောင်မှအာနာပါနသတိကမ္မထာနည်းနဲ့ရှုမှတ်သုံးသပ်လိုက်တဲ့အခါမှာသမာဓိတရားတွေတော့အာမကောင်းနိုင်ဘူးလားအာကောင်းနိုင်လားအာကောင်းနိုင်အဲ့ဒီလိုအာကောင်းလာပြီဆိုလို့ရှိရင်ဩဒါဟသမထရဲ့ကျိုးဆက်ပဲဒါသမထပဲသာဝိပဿနာမဟုတ်သေးဘူးဆိုပြီးတော့ကိုယ့်ကိုယ်ကိုသတိရပြီးတော့ဝိပဿနာလမ်းကြောင်းပေါ်သို့ရောက်ပြောင်းပေးဖို့မလိုဘူးလားလို့လားဟုတ်တယ်လိုအပ်တယ်ဒါကြောင့်မလို့အာနာပါနကမ္မထာနည်းနဲ့ရှုမှတ်ပါရှုမှတ်ပါလို့ဆိုပေမဲ့အဲ့ဒီအာနာပါနကမ္မထာနည်းနဲ့ပဲတစ်ချိန်လုံးအချိန်ဖြုံးနေရမှာမဟုတ်ဘူးဟုတ်တယ်မလားဒါလည်းပဲသတိထားဖို့လိုပါတယ်ဝင်လေထွက်လေလေရှင်အာနာမနာကမ္မထာနီးနဲ့သုံးသပ်ပါလို့ပြောလိုက်တယ်။အဲဒီလိုပြောလိုက်တော့ယောဂီတချို့တချို့ယောဂီတွေကအဲ့ဒီနီးနဲ့ပဲဝင်လေထွက်လေရှုပ်ပြီးတော့ပဲတဏှာကြီးလုံးလုံးအချိန်ကြီးဖြုံးနေလိုက်တယ်။နော်။အဲ့ဒါမျိုးတွေလည်းရှိတယ်။ဒီလိုမလုပ်ရဘူး။သမာဓိလေးခိုင်ခိုင်မြဲမြဲရလာပြီဆိုရင်ဘာလမ်းကြောင်းပြောင်းပေးရမှာလဲ။ဝိပဿနာလမ်းကြောင်းပြောင်းပေးရမယ်။အဲ့ဒီတော့ဝိပဿနာလမ်းကြောင်းပြောင်းပေးတဲ့အခါမှာဝိပဿနာရှုဖို့ရန်အတွက်နည်းလမ်းက၄မျိုးရှိပရိပဌာန်၄မျိုးကာယ ानु ပသနာသတိပဋ္ဌာန်ဝေဒနာ ानु ပသနာသတိပဋ္ဌာန်စိတ်ဓာ ानु ပသနာသတိပဋ္ဌာန်ဓမ္မ ानु ပသနာသတိပဋ္ဌာန်နည်းလမ်းဘယ်နှမျိုးပါလဲအဲ့ဒီ၄မျိုးထဲမှာဒီပြည့်နေရာတွေပြောင်းပြီးတော့မရှုသေးဘူးပဲထားအဲ့ဒီဝင်လေထွက်လေလေးကိုရှုပ်နေရင်ကိုပဲအဲ့ဒီ၄မျိုးတည်းမှာအာနာပါနာကမ္မထာနည်းသည် ဘယ်ထဲမှာဝင်နိုင်တယ်လဲလို့မေးတော့ကာယ ानु ပါဒနာကမ္မထာနီးထဲမှာဝင်မလားဝင်လားဟောပြီဒါဖြင့်ဝင်လေထွက်လေလေးကိုပဲဖြစ်ပြမြောင်ရှုနိုင်လို့ရှိရင်ကာယ ानु ပါဒနာကမ္မကာယ ानु ပါဒနာသတိပဋ္ဌာန်ဤအရာဝိပဿနာတရားမဖြစ်နိုင်ဘူးလားဖြစ်နိုင်လားဖြစ်နိုင်တာပဲနော်အရိဒတရားနေရာတွေကနေပြီးတော့ဝိပဿနာအဖြစ်နဲ့မကူမြမကူပြောင်းကျင်သေးဘူးဆိုရင်အဲ့ဒီဝင်လေထွက်လေနှစ်မျိုးကိုပဲဝိပဿနာဖြစ်အောင်ပြောင်းလဲပြီးတော့ရှုမှတ်ပေးရမယ်ဟုတ်တယ်မလားအဲ့ဒီလိုပြောင်းလဲပြီးတော့ရှုမှတ်ပေးလိုက်တဲ့အခါကျတော့ဝိပဿနာဆိုတာကဖြစ်သဘောပြက်သဘောကိုသိအောင်ပြင်လို့တဲ့အလုပ်ဒီဝိပဿနာရဲ့အလုပ်နော်အရိဖြစ်သဘောပြက်သဘောကလည်းဘသူတွေရဲ့ဖြစ်သဘောပြက်သဘောလဲလို့ဆိုရင်ယုတ်တရားနတ်တရားတွေရဲ့ဖြစ်သဘောပြက်သဘောဒါဝိပဿနာရှုဖို့အားထုတ်ဝိပဿနာရှုဖို့အစာပြုံးနေတဲ့ယောဂီပုဂ္ဂိုလ်များအတွက်ဒါကြီးဘုသုဒ္ဓလေးတွေဟာမသိလို့မရပါဘူးအဲဒီတော့ဝင်လေထွက်လေဆိုတာဟာယုတ်တရားနတ်တရားနှစ်မျိုးထဲမှာဗာတရားတဲ့တော့ယုတ်တရားယုတ်တရားနန္တရားနှစ်မျိုးတော့မှဝင်လေထွက်လေသရာဗာတရားတဲ့တော့ဟောပြီးတာယုတ်တရားနော်အဲ့တော့ဝင်လေထွက်လေလေးကိုမြင်ရင်ယုတ်တရားကိုမြင်တယ်ခေါ်တာပဲဝင်လေထွက်လေမြင်ရင်ဘာမြင်တယ်ခေါ်တော့ယုတ်တရားကိုမြင်တယ်ခေါ်တာပဲနော်ယုတ်တရားကိုမြင်တယ်ဆိုရင်ခုနတုန်းကအရှုခံတရားတွေယုတ်တရားနန္တရားလို့ဆိုသည့်အတွက်အရှုခံတရားကလေးကိုမြင်အောင်ကြည့်နိုင်ပြီလို့ဒီလိုပြောရမှာပေါ့အဲဒီလိုမြင်အောင်ကြည့်နိုင်ပြီဆိုတဲ့အခါကျတော့ဒုတိယသစ်င့်တက်ဖို့အဲဒီယုတ်တရားကလည်းပဲဒီတိုင်းတည်တတ်နေတာလားဖြည်းဖြည်းချင်းပြတ်သွားတာလားဟုတ်တယ်ဖြည်းဖြည်းချင်းပြတ်သွားတယ်နန္တရားတွေကလည်းဖြည်းဒီတိုင်းတည်တတ်နေတာလားဖြည်းဖြည်းချင်းပြတ်သွားတာလားအဲဒီယုတ်တရားနန္တရားတွေရဲ့ဖြည်းသဘောပြတ်သဘောကိုမြင်အောင်ကြည့်နိုင်ရင်ဘာဖြစ်မှာလဲวิปัตตนาဖြစ်မယ်အရိဒါကိုကိုရှုနေတာကတခြားလားဝင်လေထွက်လေလားဟောပြီဝင်လေထွက်လေအရိဝင်လေထွက်လေကိုကြည့်နေတဲ့အခါကျတော့ဝင်လေထွက်လေဆိုတာကယုတ်တရားအရိယုတ်တရားမှာသိတတ်တဲ့သဘောမရှိပါဘူးတဲ့ဒီလိုဆိုရင်သိသိပေးနေတာကဘယ်လိုကသိပေးနေတာတော့ဟောပြီဒီလိုဆိုတော့ယုတ်တရားကိုရှုနေရင်းနဲ့ယုတ်တရားကြီးပဲဖြစ်နေတာမှမဟုတ်ဖဲပဲ။ဩဒါနန္တရားနဲ့တွဲပြီးတော့ဖြစ်နေတာပဲလို့။နန္တရားအပေါ်မှာလည်းညံမသက်ရောက်ဘူးလားသက်ရောက်နိုင်လား။ဝင်လေထွက်လေကဘာတရား။သိသိပေးနေတာကဘာတရား။ဝင်လေထွက်လေကဘာတရား။သူ့ကိုသိသိပေးနေတာကဘာတရား။ဟုတ်ပြီ။ဒီလိုဆိုရင်ယုတ်တရားတွေမကားတော့ဘူးဘုန်းကြီးတို့ဓမ္မတွေနန္တရားကောမသိလိုက်ရဘူးလားသိလိုက်ရအသိတွေတိုးလာပြီနော်စောစောတုန်းကကြည်တုန်းကဘာကိုကြည့်တော့ယုတ်ကိုကြည့်တယ်သမထသမာဓိလေးရလာတယ်အခုဝိပဿနာလမ်းကြောင်းပြောင်းတော့မယ်လို့စိတ်ကိုလိုက်တဲ့အခါကျတော့အဲ့ဒီယုတ်တရားကိုကဲခတ်ကြည့်လိုက်တဲ့အခါမှာအဲ့ဒီယုတ်တရားကိုသိသိပေးနေတဲ့နန္တရားကလေးကိုလည်းပဲဒီပြိုင်နဲ့အကဲခံအကဲမခံမိဘူးလားခံမိသွားလားအေးအဲ့ဒီနန္တရားလေးကလည်းပဲမိမိရဲ့သန္တာမှာရှိနေတာပဲယုတ်တရားတစ်မျိုးတည်းရှိနေတာလားနန္တရားနဲ့တွဲပြီးတော့ဖြစ်နေဝင်လေထွက်လေကဘာတရားသိသိပေးနေတာကဘာတရားဟုတ်ပြီအဲ့ဒီယုတ်တရားသည်ဝင်လေထွက်လေသည်ဝင်လေလေဝင်လာရာကနေထွက်လေလေပြောင်းပြီးတော့ဖြစ်သွားတယ်နော်နောက်တကထွက်လေလေထွက်သွားရာကနေဝင်လေလေပြောင်းပြီးတော့ဖြစ်သွားတယ်ဟုတ်တယ်မလားဝင်လေလေဝင်လာရာကနေထွက်လေလေပြောင်းဖြစ်သွားတယ်ထွက်လေလေထွက်သွားရာကနေဝင်လေလေပြောင်းဖြစ်သွားတယ်အဲ့ဒီလိုပြောင်းလဲသွားခြင်းသဘောတည်ပင်နေရင်ဖောက်ပြန်ခြင်းသဘောပဲဟုတ်တယ်မလားမရှိရမှရှိရသောပြောင်းလာတာဒီဘာတွေတော့ ရှိရမှမရှိရတော့ပြောင်းသွားတာကလည်းပဲဖောက်ပြန်သွားတာပဲနော်ဒီလိုဆိုရင်ဒီဝင်လေးကလေးမှဖောက်ပြန်တတ်တဲ့သဘောတရားရှိမရှိ
ရှိပါတယ
်ဖောက်ပြန်တတ်တဲ့သဘောတရားလေးရှိတယ်နော်ဝင်လေးလေးကနေထွက်လေးလေးဖြစ်သွားတယ်ပြောင်းသွားတယ်ဘာဖြစ်သွားတာတော့ထွက်လေးလေးကနေဝင်လေးလေးဖြစ်လာတယ်ပြောင်းသွားတယ်ဘာဖြစ်သွားတာတော့ဟောပြီးဖောက်ပြန်သွားတာဒီလိုတော့ဘုန်းကြီးတို့ယောဂီတွေသိထားတဲ့အသိနဲ့ကောမကန့်ညီဘူးလားကန့်ညီသွားလားဟောပြန်တာကဘာတရားကန့်ညီသွားပြီနော်သိတာကဘာတရားဟောပြန်တာကဘာတရားသိတာကဘာတရားအော်အာနာပါနကမ္မထာနည်းနဲ့လည်းပဲယုတ်တရားနံတရားခန္ဓာတရားတွေမြင့်အောင်ရှုမှတ်သုံးသပ်လို့မရဘူးလားရရနေပါတယ်နော်ကဲကောင်းပြီဒါဖြစ်လို့ရှိရင်ဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ခေါင်းနာတော်ကပြောခဲ့တဲ့အတိုင်းပဲဝင်လေလေးကိုကြည့်တယ်ဖြတ်ခနဲ့တနေရာတဲကိုကြည့်တာလားအစလည်းဆော့၃နေရာအစလည်းဆော့၃ပါးလုံးကိုကြည့်တာလားပရမဝင်လေလေးဝင်လာတယ်ဟောပြီနောက်ဆက်ဝင်လာတယ်ဟောပြီနောက်ဝင်လေလေးရပ်သွားတယ်ဟောပြီနော်ဝင်လေလေးစဝင်လာတာကိုဘုန်းတော်တရားဓမ္မတွေကဝင်လေလေးဖြစ်တယ်လို့သဘောထားလိုက်ဟုတ်တယ်မလားဘာလေးဖြစ်နေတာတော့ဟုတ်ပြီဝင်လေလေးဖြစ်လာအဲ့ဒီဖြစ်လာတဲ့ဝင်လေလေးသည်အဆောင်ရောက်သွားတာနဲ့တပြိုင်နက်ရှိသေးလားရပ်သွားပြီမရှိတော့အဲ့ဒီထွက်လေဝင်လေကလေးဘယ်ရောက်သွားတယ်ဆိုတာလိုက်မစဉ်းစားပါနဲ့ဟုတ်တယ်မလားမိမိဝမ်းမိုက်ထဲမှာဘယ်နေရာရောက်သွားပါလိမ့်ဒါကိုမစဉ်းစားနဲ့အဓိကသိရမှာကဝင်လေကလေးဆုံးသွားတာနဲ့တပြိုင်နဲ့ဘာဖြစ်သွားတော့ပြက်သွားပြီမရှိတော့နော်ဝင်လေကလေးဆုံးသွားတာနဲ့တပြိုင်နဲ့ဝင်လေလေးဘာဖြစ်သွားတော့ပြက်သွားပြီမရှိတော့ဟုတ်တယ်မလားအဲ့ဒီမရှိတော့ဘူးဆိုတာလေဒီဝင်လေလေးဆုံးသွားတာနဲ့တပြိုင်နဲ့မရှိတော့ဘူးဆိုတဲ့အတ္တိကလေးသိပေးလိုက်ပါနော်ဝင်လေးလေးမရှိတော့ဘူးပြည့်စည်သွားပြီထုံနေရစွာပါပဲထွက်လေကလေးကိုကြည့်နေတယ်ပရမအစကလေးတွေးလိုက်တယ်နောက်အလဲတွေးလိုက်တယ်နောက်အဆောင်တွေးလိုက်တယ်ဆောင်းသွားတဲ့တပြိုင်တည်းထွက်လေလေးရှိသေးလားမရှိတော့ဘူးဘယ်ရောက်သွားတယ်ဆိုတာကိုလိုက်မကြည့်ပါနဲ့မရှိတော့ဘူးဆိုတာပဲသိလိုက်ပါဟုတ်တယ်မလားဘာဖြစ်လို့မရှိတာတော့ပြက်သွားလို့မရှိအဲ့ဒီတော့ဝင်လေလေးကလည်းပဲဝင်လာတယ်ပြက်သွားတယ်ထွက်လေလေးကလည်းထွက်သွားတယ
်
ပြက်သွားတယ်ဝင်လေလေးကလည်းဝင်လာတယ
်
ပြက်သွားတယ်ထွက်လေလေးကလည်းထွက်သွားတယ
်
ပြက်သွားတယ်ဖြစ်ပြက်ပါသေးစားတော့ဩဝင်လေလေးကလည်းပဲယုတ်တရားယုတ်တရားဖြစ်ပြက်ဒုက္ခသစ္စာလေးပဲဝင်လေလို့သိတယ်ယုတ်လို့သိတယ်ဖြစ်ပြက်သိတယ်အရိယသိပြီဘာကိုသိတယ်လို့ခေါ်တော့เออအဲ့ဒါဒုက္ခသစ္စာသိတယ်လို့ခေါ်တာပဲဟုတ်တယ်မလားဝင်လေလေဝင်လေလေဝင်လာတယ်အဲ့ဒီဝင်လေလေသည်ဖြစ်ပြီးရင်ပြတ်မဲ့သဘောတရားလေးမို့လို့ဗာသစ္စာတော့ဒီလိုတော့ပြတ်သွားမှဒုက္ခသစ္စာနာမည်ရတာလားမပြတ်ခင်ကတည်းကဒုက္ခသစ္စာနာမည်ရတာလားပြတ်သွားမှဒုက္ခသစ္စာလို့မမှတ်နဲ့မပြတ်ခင်ကတည်းကသူကပြတ်တော့မဲ့ဆဲဆဲပြတ်မဲ့ပစ္စည်းဟုတ်တယ်မလားပြတ်တော့မဲ့ဆဲဆဲပြတ်မဲ့ပစ္စည်းခါရဲလဲပြတ်နေကြအကူလဲပြတ်အောင်မှဒါကြောင့်မလို့ဘာသစ္စာတော့ဩဖြည်းဖြည်းရင်ပြတ်တတ်တဲ့သဘောတရားဒီဘာသစ္စာအေးဝင်လေလေးမြင်တယ်ရုပ်တရားလို့သိတယ်ဖြည်းပြတ်ကိုသိတယ်ဒုက္ခသစ္စာလို့သိတယ်တရားသိလေးတွေဟာသမထာကသိနေတာလားဝိပဿနာကသိနေတာလားဝိပဿနာကသိနေတာဒီလိုမလားဆရာတော်မရေမြတ်ကြီးစပြီးတော့တရားရှုမှတ်တုန်းကဒီလောက်မြန်မြန်ဆန်ဆန်ကြီးပြောင်းလို့မရဘူးဒါဖြစ်လို့လည်းမေးတော့သူရှိမှလမ်းပေါက်ထွင်ပေးမဲ့ပုံကောကမရှိသေးဘူးဟုတ်တယ်မလားသူကောတဲ့ဒီလောက်ကိုစတင်ပြီးတော့ထွင်ရတာဆိုတော့နည်းနည်းတော့ကြာတာပေါ့နော်အခုကြတော့ခေါင်းတို့တရားဓမ္မတွေကမြတ်စွာဘုရားထွင်ထားခဲ့တဲ့လမ်းအတိုင်းရှောင်လန်းနေရတာဆိုတော့မမြန်ဘူးလားခင်ဗျာ။မှန်ပါပါဘုရား။အားမခဲခဲရင်ရင်စဉ်းစားနေကြမလို့ဘူး။ ဖျားပေးတဲ့နေ့တည်းရှောင်းလိုက်ရောမယ်မဟုတ်ဘူးဆရာတော်ဖျားကြီးပေးခဲ့တဲ့နေ့တည်းရှောင်းလိုက်ရောမယ်ဟုတ်တယ်မလားအဲဒီလိုရှောင်းလိုက်တဲ့အခါကျတော့ဝင်လေလေဝင်လာတယ်ဖြစ်တယ်ပြက်တယ်ဗာသိစာတော့ထွက်လေလေထွက်သွားတယ်ဖြစ်တယ်ပြက်တယ်ဗာသိစာတော့သူကတိတိပေးနေတဲ့နန္တရားလေးသိတယ်ဖြစ်တယ်ပြက်တယ်ဗာသိစာတော့ထွက်လေလေထွက်သွားတာသိတယ်ဖြစ်တယ်ပြက်တယ်ဗာသိစာတော့ယုတ်တရားကလည်းဖြစ်ပြက်ပါသစ္စာနန္တရားကလည်းဖြစ်ပြက်ပါသစ္စာအာနာပါနကမ္မထာနီးနဲ့ဝိပဿနာဉာဏ်လေးတွေဖြစ်နေတာဒီလိုမလားအဲဒီတော့ကျေမြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့ဘုရားအလောင်းတော်ကြီးဟာဒီအချိန်မှာသူရဲ့တဏ္ဍာမှာရရှိထားတဲ့ပောပိဏိဝါသနௌတိဉာဏ်နဲ့ဒေဝသကုဉာဏ်ဆိုတဲ့အကြအမြင်တွေဟာဒါတွေဟာသမထရဲ့အကျိုးဆက်တွေပဲနိဗ္ဗာန်ရောက်ကြောင်းခေလန်းကောင်းမဟုတ်သေးပါဘူးလို့သူကိုယ်တိုင်ဆုံးမြတ်ချက်ချလို့သဘောပေါက်သွားပါတယ်နော်ဒါမြတ်စွာဘုရားဖို့လို့ဘုရားဖြစ်မဲ့အနေထားမို့လို့ဒီလိုသဘောပေါက်တာနော်ဘုန်းတော်တရားဓမ္မတွေဆိုရင်အဲ့ဒီလိုကြားမြင်လေးများရရင်ဟာဟန်ကြတာပဲဆိုပြီးတော့နော်အကြားမြင်လေးနဲ့လှုပ်ရှားတဲ့ပုံစံတွေလည်းအများကြီးပဲမရှိဘူးလားရှိလားအကြာမြင်လေးရထားတယ်နဲ့အဲ့ဒီအကြာမြင်လေးနဲ့လှုပ်ရှားနေကြတဲ့ဘိုးတော်တို့မယ်တော်တို့ပေါ့နော်ဘိုးတော်တို့မယ်တော်တို့အများကြီးပဲမရှိဘူးလားရှိလားဟုတ်ပြီဘုန်းတော်တရားဓမ္မတွေကတော့ယနေ့ဝိပဿနာတရားအားထုတ်နေကြတဲ့ယောဂီပုဂ္ဂိုလ်များဖြစ်ကြသည့်အားလျော်စွာတကယ်လို့များအကြာမြင်ရရင်လှုပ်ရှားမှလားဝိပဿနာရှုပေးမှလားပြောသေးတာပေါ့နော်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလည်းပဲဝိပဿနာလမ်းကြောင်းပေါ်သို့ပြောင်းဖို့ရန်အတွက်ကြိုးစားလိုက်ပါတယ်ဟုတ်တယ်မလားဝိပဿနာလမ်းကြောင်းပေါ်သို့ပြောင်းဖို့ရန်အတွက်ကြိုးစားလိုက်တဲ့အခါကျတော့ဒကာရမတွေပောကောတတ္တဝါကြည့်ပြီးတော့ကြိုးစားလို့ဝိပဿနာဖြစ်မလားရောက်နေကြည့်ပြီးကြိုးစားမှဝိပဿနာဖြစ်မလားဒါအသေးစားဆုံးနည်းပဲဟုတ်တယ်မလားပောပိဏိဝါသနဲ့ဉာဏ်နဲ့မြင်နေရတာရောက်နံမြင်တာလားပောကောတ္တဝါမြင်တာလားဘယ်တော့ကမငါပါဖြစ်ခဲ့တယ်ဘယ်တော့ကငါပါဖြစ်ခဲ့တယ်ဝိသန္ဒရာဖြစ်ခဲ့တယ်သွန်နာသမဖြစ်ခဲ့တယ်မြောက်မင်းဘဝဖြစ်ခဲ့တယ်သမင်မင်းဘဝဖြစ်ခဲ့တယ်စသဖြင့်ပေါ့နော်တခြားမြင်နေတာလားပောကောတ္တဝါမြင်နေတာလားဒေဝသကုဉာဏ်နဲ့ကြည့်ပြန်တော့လည်းတခြားမြင်တာလားပောကောတ္တဝါမြင်နေတာလားပောကောတ္တဝါမြင်တယ်လို့ဒီအမြင်နဲ့ကြည့်နေရင်ဝိပဿနာဖြစ်ပါမလားအဲဒီတော့ဘုရားလောင်းတော်မရိမြတ်ကြီးကအမြင်နဲ့ပြောင်းပြရတယ်ဟုတ်တယ်မလားဘယ်လိုပြောင်းပြရတယ်လဲဆိုတော့ဩဖြစ်ခဲ့တဲ့ဘဝအလုံးဝေဒန္တရာပဲဖြစ်ဖြစ်သုံးနာသာမပဲဖြစ်ဖြစ်မဟာဇနကပဲဖြစ်ဖြစ်မောဒရာပဲဖြစ်ဖြစ်ဖြစ်သည်မြတ်ဘဝအလုံးဟာတရားတရားတွေလားယုံနာတရားတွေလားအဲဒီယုံနာတရားတွေကလည်းပဲဒီတိုင်းရောရောဖြစ်နေတာလားအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတာလားအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတာပဲဒီလိုမလားအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်တဲ့နေရာမှာမူလအကြောင်းတရားကတခြားတရားလားအဝိဇ္ဇာတရားလားအဝိဇ္ဇာတရားကြောင့်ဘာဖြစ်ပါလဲသင်္ခါရကြောင့်ဘာဖြစ်တော့ဝိညာဉ်ကြောင့်ဘာဖြစ်တော့နာယောကြောင့်ဘာဖြစ်တော့သလာယရဏကြောင့်ဘာဖြစ်တော့ခန္ဓာကြောင့်ဘာဖြစ်တော့ဝေဒနာကြောင့်ဘာဖြစ်တော့သနာကြောင့်ဘာဖြစ်တော့သုပါရံကြောင့်ဘာဖြစ်တော့ဘဝကြောင့်ဘာဖြစ်တော့သာတိကြောင့်ဘာဖြစ်တော့အော်တတဝရရားအဝိဇ္ဇာနဲ့စပြီးတော့ဇရာမရဏမှာဆုံးနေတာပဲဟုတ်တယ်မလားအဝိဇ္ဇာနဲ့စပြီးတော့ဩနာသိနဲ့လမ်းမဆုံးဘူးလားဆုံးနေရဖရာလောင်းတော်မထေရကြီးဒီအသည့်တွေသိလာတယ်နော်ပောကောတ္တဝါကြီးလို့သိတာလားယောက်ျံကြီးမှသိတာလားယောက်ျံလည်းကြီးမယ်ចောင်းကျိုးဖြစ်စဉ်ကလေးတွေကိုကြည့်လိုက်တဲ့အခါကျတော့ဩအဝိဇ္ဇာရိဟုသောចောင်းတရားကနေခြေခံပြီးတော့သင်္ခါရဝိညာဏယုတ်သလာရဏဖသဝေရဏဒနာဥပါရကံဘဝဇာတိဇရာမရဏဆိုပြီးတော့ចောင်းကျိုးတွေဆက်သွယ်ပြီးတော့ဖြစ်နေတာပဲဒါတွေဟာပောကောတ္တဝါမှမဟုတ်ပဲယောက်ျားမင်းမှမဟုတ်ပဲ အားလုံးချုပ်ကြည့်လိုက်တော့ယုတ်တရားနန္တရားအစွန်းဝင်းများတာဖြစ်ပါလားလို့သဘောမပေါက်ဘူးလားပေါက်သွားလားတခြားသဘောပေါက်တာလားပရိစ္ဆသမုပ္ပါသဘောပေါက်သွားတာလားအဲ့ဒီပရိစ္ဆသမုပ္ပါသဘောပေါက်လို့ပရိစ္ဆသမုပ္ပါကိုခြေခံပြီးတော့ယုတ်သဘောနန္တဘောတွေကိုရှုမှတ်သုံးသပ်လိုက်တဲ့အခါကျတော့ဘယ်သဘောတရားပဲလာလာဖြစ်ပြီးရင်ဘာဖြစ်တတ်တော့အဝိဇ္ဇာကလည်းဖြစ်ပြီးရင်ဖြစ်ပါရဲ့ဖြစ်ပြပါသေးစာတော့သင်္ခါရကလည်းဖြစ်ပြီးရင်ဖြစ်ပြပါသေးစာတော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောလေးသည်ဒုက္ခသစ္စာဒီလိုမလားဝိညာဏယောသလရဏဖသဝေဒနာတွေကလည်းဖြစ်ပြီးရင်မပြတ်ဘူးလားပြတ်ပါသေးစာတော့အော်ဒီလိုသာတန်ခိတ္တနာပိစုပါဒနဲ့ခန္ဓာဒုက္ခအာလောကခန္ဓာ၅ပါးယုံနဲ့တရားဘယ်တရားပဲကြည့်ကြည့်ဖြစ်ပြီးရင်ပြတ်တယ်လို့ဘာသစ္စာပါလိမ့်ဒုက္ခသစ္စာကြီးပဲလို့ဖရာလောင်းတော်မရေမြတ်ကြီးကဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့သိလိုက်တော့သိတဲ့ဉာဏ်ကဘာသစ္စာတော့အဲ့လိုဆိုရင်သမုဒိယသစ္စာဆိုတဲ့တဏှာလောဘတွေအဝိဇ္ဇာတွေရတယ်မသိဘူးလားသိလားသိတာကဘာသစ္စာတော့အော်ဒီလိုတော့ခန္ဓာစားတဲ့ငြိမ်းတဲ့နိဗ္ဗာန်မရဘူးလားရရတာကဘာသစ္စာတော့တရားတရားခြေခံရှုမှတ်သုံးသပ်လို့လားပရိစ္ဆသမုပ္ပါခြေခံရှုလို့နောက်ဆုံးပရိစ္ဆသမုပ္ပါခြေခံရှုလိုက်တာသောတာပန်သက္ကရာကအနာဂတ်ယန္တာဖြစ်ပြီးတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးသဗ္ဗညုတညာမရဘူးလားရဒီတော့ဘုန်းတော်တရားဓမ္မတွေလည်းယနေ့နိဗ္ဗာန်ချမ်းသာလိုချင်ပါတယ်ဆိုရင်တခြားမြင်အောင်ကြည့်ရမှာလားပရိစ္ဆသမုပ္ပါမြင်အောင်ကြည့်ရမှာလားသဝိုင်းပရိစ္ဆသမုပ္ပါလားခန္ဓာပရိစ္ဆသမုပ္ပါလားအေးအဲ့ဒါကြောင့်ခန္ဓာပရိစ္ဆသမုပ္ပါမြင်အောင်ကြည့်ပြီးတော့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာဓုသုံးညင်ခေါ်ကတရားပွဲဤကုန်းချုပ်ပါတယ်